ပြားတော်ရှင်နေကြီးဦးကိုနီလုံကြံတက်ဖြတ်ခဲ့သူတရားခံကြည်လေးနဲ့အပေါင်းပါတရားခံတွေကိုတည်တံ့အပါဝင်ထောင်ထက်အသီးသီးချမှတ်လိုက်တဲ့ရန်ကုန်မြောက်ပိုင်းခရိုင်တရားရုံးရဲ့အမှုစီရင်ချက်အပေါ်မှာတော့ဆက်လက်ပြီးတော့ပြန်လည်သုံးသပ်ဖို့နဲ့အကြမ်းထပုံမှတွေနဲ့ပါတရားဆွဲဆိုဖို့အယူခံဆက်ဝင်နိုင်ရေးဥပဒေပညာရှင်တွေကတိုက်တွန်းလိုက်ပါတယ်။တရားသူကြီးရဲ့ဒီကနေ့စီရင်ချက်ဟာအားနည်းချက်တွေနဲ့လိုအပ်ချက်တွေရှိနေသေးတယ်လို့ဆိုတဲ့ရှင်းနေရတဲ့သုံးသပ်ချက်အမြင်သဘောထားတွေကိုစူးစီးတင်ပြပေးထားပါတယ်။ရှင်းလင်းကြီးဦးကိုနီကိုလုံခြံတက်ဖြတ်ခဲ့သူတရားခံကြည်လေးနဲ့အပေါင်းပါအောင်ဝင်းစော်တို့ကိုတရားသူကြီးကတည်တံ့ချမှတ်လိုက်ပေမဲ့လို့နောက်ထပ်တရားခံတူဖြစ်တဲ့ဇေယျဖြိုးကိုပုံမှန်ပြောင်းလဲပြီးစီရင်ချက်ချမှတ်လိုက်တဲ့အပေါ်မှာတော့ကြည်လင်းရဲ့လက်ချက်နဲ့အသက်ဆုံးခဲ့ရသူကိုနီဝင်းဘက်ကတရားဥပဒေကြိုးဆောင်ရှင်နေဖြစ်လိုက်ပါဆောင်ရွက်သူရှင်းလင်းကြီးဦးရောဘတ်ဆောင်ကသူ့အတွက်ပြစ်ဒဏ်ကိုတိုးမြှင့်ပေးဖို့နဲ့ဥပဒေကြောင်းအရာတစ်စစ်အယူခံဆက်တက်သွားမယ်လို့ပြောပါတယ
်။ကြည်လင်းကိုတော့ရဇကြီးဦးရဲ့ပုံမှန်300နဲ့နေတိအာဂွေမြင်းဆောင်34ရာပေတန်းတစ်ခုနောက်တစ်ခုကပုံမှန်300နဲ့နေဥပကွေ200ထောင်တန်းအနည်း20အဲ့ဒါကတော့ကိုနေမျိုးကပေးပြီးတဲ့ကိစ္စနောက်လက်နဲ့ပုံမှန်နဲ့ပတ်သက်တာကတော့19ဂါကြီးတာလုံးအရာ3နှစ်စီချတယ်အောင်ဝင်းစော်ကတော့ပေတန်းချတယ်ဆိုတော့ကဇေယျပြိုးကတော့300နဲ့နေတိကကွေမြန်မာ109ကနေပြီးတော့ရုပ်တရက်ဆိုဆိုလို့ရဇကြီးဦးတွေပုံမှန်200တိအရာကျောင်းပြီးတော့အမြင့်ဆုံးပေးနိုင်တဲ့9နှစ်ကို9နှစ်ပဲချလိုက်တယ်။နောက်အောင်ဝင်းတို့ကတော့120နှစ်အရာအောင်ဝင်းတို့ကိုတည်ပြီးတဲ့အတွက်120နှစ်အရာ9နှစ်ချရမှာကို3နှစ်ပဲချတယ်။ကျွန်တော်တို့ဘက်ကတော့ဒီတရားပြုကိစ္စနဲ့ပတ်သက်ပြီးတော့အထက်တရားရုံးတွေကအစစ်အစစ်ပြန်တက်အောင်ပါပါဒီသင်္ဍာတိုက်တဲ့ပုံမှန်ကိုပြပြပြီးတေးတေးသဘောမျိုးဆုံးဖြတ်တာဝင်တယ်ဥရင်ရုံးကနေတစ်စိမ့်ကျွန်တော်တို့အယူခံဝင်တယ်ရာဇဝင်ညာနောက်လက်တလုံးချမှတ်ထားတဲ့200တိအရာလည်းပဲပြည်တော်တုံးမြင့်တွေကိုထပ်တယ်ဦးမှာပဲ
ဒီကနေ့ရန်ကုန်မြောက်ပိုင်းခရင်တရားသူကြီးရဲ့အမိန့်စီရင်ချက်ချမှတ်တဲ့အပေါ်မှာတော့ကျေနပ်အားရမှုမရှိသလိုအမှုသွားမှုလားအရာလိုအပ်ချက်အားနည်းချက်တွေများစွာရှိနေသေးတယ်လို့မြန်မာနိုင်ငံရှိနေများကွန်ရက်ကလူခွေရေးရှင်ကြီးဦးသိန်းတန်းဦးကသုံးသပ်ပါတယ
်အပြည့်အဝသဘောမတူဘူးရဲ့နော်အပြည့်ဝသဘောမတူဘူးဒါကအခု300နှစ်ကြာကိုလူတတ်မှုကိုချိုးတင်ကြံရွယ်ချက်နဲ့ပူပေါင်းစီပူပေါင်းဆောင်ရကြတာအကြံတူတစ်ခုပူပေါင်းဆောင်ရကြတယ်နော်အဲတချို့ကအချင်းပြတဲ့နေရာမှာကိုယ်တိုင်ရှိပါဦးနဲ့တချို့ကနောက်ကိုရနေပြီးတော့ပုံမှန်တရားကိုလို့34ကိုရှိတယ်ပါဝင်ပူပေါင်းရတယ်အဲ့ဒီကလည်းဖြစ်တယ်တပြူးလည်းဖြစ်ရအောင်အဲ့ဒီလိုပြစ်တယ်တပြူးတယ်လို့ဖြစ်တဲ့အတွက်အဲ့ဒီပုံမှန်ကျွန်တော်ကျေနပ်ပါဦးဆိုတော့ဥပဒေကျွန်တော်ဥပဒေရပြတော့ပါနော်လူတွေမြင်မှုတာမဟုတ်ဘူးအမှန်တော့တတော်ရဖြစ်ရနောက်တစ်ချက်ဒါဟာ2012ခုနှစ်အကြံဖတ်မှုတက်တဲ့ဥပဒေအရထပ်မံရေးဥစွာရမယ်အမှုဖြစ်ပါတယ်။အဲ့ဒီကဆုံးမ3ခါပြီးမှာပေါ်ပြထားတဲ့အကြံဖတ်မှုတွေကအကြမ်းမကြခိုင်းနေတဲ့အတွက်ဒီလူကိုနေဝင်တဲ့ဥကိုနေတတ်မှုတက်တက်နေတယ်ကျွန်တော်တို့ဒုက္ခမရဘူး။ဒါတန်းချီရဲ့ရုပ်ဒီဇိုင်းကိုပြက်ပြားသွားအောင်လူပုံလည်းမအများကြီးဒီဖိတ်ဆန့်ဖြစ်အောင်တမင်တကာလုပ်ကြတဲ့အမှုဖြစ်တဲ့အတွက်2012ခုနှစ်အကြံဖတ်မှုဥပဒေအရဆက်လက်ပြီးတော့ထပ်ပြီးတော့တရားစွဲဆိုတော်ရမယ်လို့ကျွန်တော်ပြောနေတယ်
။ရှင်းနေပြီဦးကိုနီလောက်ကျန်တက်ချက်ခံရမှုမှာနောက်ွယ်ကနေစေခိုင်းလို့အဖြစ်ဖမ်းဝင်းနဲ့ထုတ်ခံထားရပြီးတရားခံပြေးသတ်မှတ်ခံထားရတဲ့အောင်ဝင်းခိုင်နဲ့ပတ်သက်ပြီးတော့လည်းထိုက်တန်တဲ့အပြစ်ဒဏ်ချမှတ်နိုင်မှုတက်ဆိုင်ရာကထိထိရောက်ရောက်ဆက်လက်အရေးယူဆောင်ရွက်ဖို့တင်တယ်လို့ဦးရောဘတ်ဆောင်ကပြောပါတယ်
။အောင်ဝင်းခိုင်နဲ့ပတ်သက်လို့ကတော့တရားခံပြေးမှာပဲထားခဲ့တယ်။သူ့ကိုဖမ်းမိမှာဆိုတဲ့သဘောပဲရှိတယ်။နောက်ဒါပေမဲ့လို့အောင်ဝင်းခိုင်နဲ့ညာပြောလို့ဖုန်းနဲ့အကျဉ်းချင်းဆက်သွယ်တော်တော်ဒါနဲ့မှတ်တမ်းတွေကတရားဥပမာပေါ်တယ်တရားသူကြီးအဲ့ဒါကိုတော့ပေါ်ပြတယ်ဒါပေမဲ့မတုံ့တာဘူးနောက်ရဲရနဲ့ရဲလုံငန်းကိုကုန်စင်အောင်မကောင်ရက်ဘူးအဲ့ဒါတဲ့ပုံချွန်ကျင်တဲ့ပုံကိုယ်တွေကိုကျွန်တော်တို့ကတင်ပြမှာပေါ့ဒီကိစ္စကိုအဲ့ဒါကြောင့်မို့ဒီဟာကိုနိုင်ငံတော်အဆင့်ကလည်းတာဟုပြန်လည်သုံးသပ်ပြီးတော့လိုအပ်တာကိုဆောင်ရွက်ပေးမယ်လို့ကျွန်တော်တို့ကအဲ့လိုပဲပြောချင်တယ
်တရားခံပြည့်စွတ်စွဲခံရသူအောင်ဝင်းခိုင်လွမြောက်နေသေးတာနောက်ပြီးတော့တရားခံတူဖြစ်တဲ့ဇေယျဖြိုးအပေါ်ဥပဒေပုံမှန်ပြောင်းလဲပြီးအမှုစီရင်ချက်ချမှတ်တဲ့အပေါ်မှာတော့တရားဥပဒေကြောင်းအရာဆက်လက်စုံစမ်းစစ်ဆေးဆောင်ရွက်တင်တာရှိနေသေးတယ်လို့ရှင်းနေကြီးဦးသိန်းတန်းဦးကလည်းသုံးသပ်ပါတယ
်အရာပြည့်ကျွန်တော်တို့ဒီမှာ80%စစ်ဆေးရတာဒီပိုင်းနဲ့ချက်ပြီးပြီးချိတ်ပိတ်လို့ရတာပေါ့ဗျာအဲ့ဒါတော့အဲ့လိုလုပ်ရကြံပါသေးတယ်ခုတော်တော်စရာမှုပေးနေတာပေါ့ဗျာပိတ်တာတရားခံပြည့်မှုပဲဒါပေမဲ့တည်ကြတာတော့အဲ့ဒီ80%ရအမှုဖွင့်လို့ရတယ်ဗျာနောက်အရေးကြီးဆုံးအချက်ကတော့ဒီအမှုက2012ခုနှစ်အကြမ်းဖက်မှုတိုက်ခိုက်မှုတွေနဲ့လုံးဝညှိနှိုင်းနေတယ်အဲ့တော့အဲ့ဒီအချက်လက်တွေရှိတော့အဲ့ဥပဒေကိစ္စတွေကြံနေသေးတယ်ဗျာနော်ကြံနေကျွန်တော်တို့ဒီကမ်းကြီးမှာဒါအများကြီးသူထိတ်ထန်ဖြစ်အောင်လုပ်တာလေနော်အစိုးရကတုံ့တုံ့ချောက်ချောက်အောင်လုပ်တာဆက်လက်ကြပူးပေါင်းဆောင်ရွက်တာငွေကြေးစိုက်ထုတ်ကြတာတရားခံကိုလွတ်တော်အောင်လိုက်ပို့ပြီးတော့ဆောင်ရွက်တာဆတဲ့အချက်တွေပေါင်းနိုင်ရင်ဒီအမှုဒီတမန်လူကမှုတစ်ခုနဲ့လည်းမလုံလောက်ဘူး2012ခုနှစ်အကြမ်းဖက်မှုတိုက်ခိုက်ဥပဒေရပါ စ်စည်းစီရတာမှုဖြစ်တယ်လို့ကျွန်တော်ပြောချင်ပါတယ်
ဒီကနေ့ရန်ကုန်မြောက်ပိုင်းခရိုင်တရားရုံးကခြားမှတ်လိုက်တဲ့အမှုစီရင်ချက်နဲ့ပတ်သက်ပြီးတော့လည်းတရားခဏ်နေဘက်ကအယူဆဆက်ဝင်သွားဖို့ရှိတာမို့ပြည်လို့တရားခဏ်နေဘက်ကအထက်တရားရုံးတရားခွင်နေအစဉ်ချင်းဆက်လက်အယူခံဝင်သွားကြဖို့ရှိနေပါတယ်ရှင်